လသမဂ္ဂလူအခွင့်အရေးကောင်စီကနေချမှတ်လိုက်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့လူနည်းစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆုံးဖြတ်ချက်ဟာပဂတိအခြေအနေတွေနဲ့တွေ့ဖယ်နေတယ်လို့အမျိုးသားလူအခွင့်အရေးကော်မရှင်ကတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပေါ်မှာလေးစားဖို့လိုအပ်တယ်လို့လည်းနိုင်ငံရေးသမားတဦးကသုံးသပ်ပါတယ်အပြည့်စုံကတော့ VOA သတင်း6မှတ်တင်ရေးလင်းကတင်ပြပေးထားပါရဲ့ရှင
်ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာတလနီဗာကျင်းပခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီအစည်းအဝေးကမြန်မာနိုင်ငံမှာရိုဟင်ဂျာနဲ့လူနည်းစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ဇူလိုင်လ3ရက်နေ့ကမဲခွဲဆုံးဖြတ်ခြင်းမရှိဘဲဆုံးဖြတ်ချက်ချခဲ့ပါတယ်ဒီဆုံးဖြတ်ချက်မူကြမ်းအဆိုကို OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားပါကစ္စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတမန်ကြီးကဇူလိုင်လ1ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ဟာရခိုင်ပြည်နယ်ကတကယ့်အခြေအနေအစ်အမှန်နေနဲ့ကွဲလွဲနေပြီးရိုဟင်ဂျာလို့မိမိကိုမိမိခေါ်ကြတဲ့ဒီလူမျိုးစုအပေါ်မှာမြန်မာအစိုးရအနေနဲ့အခွင့်အရေးတွေပေးနေတယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစင်မြိုင်ကပြောဆိုလိုက်ပါတယ်
ပင်ရလီရင်းနေနဲ့နိုင်ငံသားမဟုတ်တော့လည်းပဲဒီလူသားတယောက်နေနဲ့ရတဲ့နဲ့အခွင့်အရေးတွေတော့ပေးခဲ့တာကိုကျွန်တော်တို့လည်းပဲဒီမောင်းတော်နယ်မြေကို၃ရက်ခန့်ရောက်ရှိလေ့လာခဲ့တဲ့အတွက်ဒါကိုကျွန်တော်တို့ဟိုခိုင်ခိုင်မာမာလေးကျွန်တော်တို့ပြောနိုင်ပါတယ်အဲတော့ဒီနိုင်ငံသားတယောက်ကဲ့သို့တော့မရနိုင်တော့လည်းပဲလူသားချင်းစာနာထောက်ထားမှုနဲ့ပတ်သက်တဲ့အခွင့်အရေးတွေပေးတာကိုကျွန်တော်တို့တွေ့ပါတယ်အဲကျမ်းမာရေးစောင့်ရှောက်မှုတွေပေးပါတယ်လေယာပိုင်ဆိုင်ခွင့်နောက်အခြေချနေထိုင်ခွင့်နောက်စီးပွားရှာခွင့်ဒါတွေကျွန်တော်တို့ပေးထားတာတွေ့ပါတယ်နောက်ပညာသင်ယူခွင့်ဒါတွေလည်းကျွန်တော်တို့ပေးထားတာကျွန်တော်တို့တွေ့ပါတယ
်သူ့အနေနဲ့ဒီဆုံးဖြတ်ချက်ကြောင့်လူမျိုးစုနှစ်စုကြားတည်ငြိမ်မှုပြပြားမှာကိုစိုးရိမ်တယ်လို့လည်းထောက်ပြပြောဆိုပါတယ
်ကျွန်တော်တို့ဒီကိစ္စဟာဒီမြန်မာမှာရှိတဲ့ပြည်သူအများစုကိုလည်းပဲစိတ်နှောက်ယှက်ဖြစ်စေပြီးတော့ရင်ဒီလူမျိုးစုနှစ်စုကြားမှာရှိနေတဲ့တည်ငြိမ်နေတဲ့နောက်ပြီးတော့ရရှိနေတဲ့နားလည်မှုတွေကိုဖိကိုက်သွားမှစိုးရင်စရာအကြောင်းရှိတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ကွာ
88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကကိုချင်းမီကတော့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရခိုင်အရေးမှာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားဖို့လဲလိုအပ်တယ်လို့ဖွင့်ဟပါတယ
်နိုင်ငံတကာအနေနဲ့ကလည်းအဲ့ဒါဒီနေ့ကျွန်တော်တို့ဒီရခိုင်အရေးကိုဟိုတိတိကျကျလေ့လာပြီးမှဆုံးဖြတ်ချက်ချဖို့တို့ရဲအဲ့ဒါဟာကျွန်တော်တို့ဒီလူ့ခွင့်ရေးရှုထောင့်အနေနဲ့ကြည့်ပြီးတော့ဆုံးဖြတ်ချက်ချအောင်မလုံလောက်ဘူးကျွန်တော်တိုင်းရဲ့အချုပ်အခြာအာဏာရှုထောင့်အောင်လည်းအလေးထားပြီးတော့လေးစားမှုနဲ့ချိတ်ကပ်ဖို့လိုတယ်လို့ကျွန်တော်မြင်တယ်
မြန်မာနိုင်ငံသားတွေလွတ်လပ်စွာကိုယ်ခွင့်ခွင့်အတွက်ဆောင်ရွက်နေတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ကအစ္စလာမ်ကိုယ်စားလှယ်ဦးအေးလွင်ကတော့ကုလသမဂ္ဂလူအခွင့်အရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်အခုလိုသုံးသပ်ပါတယ
်ကျွန်တော်တို့မြန်မာပြည်သူတယောက်အနေနဲ့ကတော့မြန်မာပြည်တွင်းရေးကိုသူတို့မှန်ကန်သောအချက်လက်များပေါ်မှာသူတို့ရဲ့စိုးရိမ်တော့ကများကိုသူတို့ပြောတာကသူတို့ရဲ့လုံပိုင်ခွင့်ဖြစ်တယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ပြည်သူတွေရဲ့ခံကြမ္မာဟာကျွန်တော်ပြည်တွင်းကရောပြည်သူများကသာလျှင်ဖန်တီးရမှာဖြစ်တဲ့အတွက်ကြောင့်အပြည်ပြည်ဆိုင်ရာမှာအဲ့ဒီလိုအထင်အမြင်တွေရှိနေပြီဆိုရင်ကျွန်တော်တို့အများကြီးစဉ်းကျင်ရမှာပေါ့ဗျာ
တစ်ဖက်မှာလည်းလူအခွင့်အရေးချိုးဖောက်မှုတွေဟာလူနည်းစုတွေပေါ်မှာမမဟုတ်ပဲနိုင်ငံသားအလုံးအပေါ်မှာချိုးဖောက်မှုတွေရှိနေတယ်လို့လူအခွင့်အရေးချိုးဖောက်မှုစုံစမ်းရေးကော်မတီကအထွေထွေအတွင်းရေးမှူးဦးဒေးဗစ်လှမြင့်ကထောက်ပြပြောဆိုပါတယ
်လက်ရှိကျွန်တော်တို့နိုင်ငံကတော့လူအခွင့်အရေးချိုးဖောက်မှုတွေကတော့နေရာတိုင်းမှာရှိနေတာပဲဗျာတော့ကျွန်တော်တို့ဒီပေါ်တော့ဒီလူရင်းကြတဲ့ဒီမကောက်ဘူးကျွန်တော်တို့ပြည်ရင်းမှာလည်းလူရင်းချိုးဖောက်မှုတွေအများကြီးရှိနေတာလေအဲ့တော့ကျွန်တော်တို့ကဒီမှာတိုင်းရင်းသားတို့ဘင်္ဂါလီတို့ဗမာတို့ကျွန်တော်တို့ဒီလိုမျိုးပွဲကြားနေတဲ့ဒါလူသားတွေပေါ်မှာကျွန်တော်တို့ကျူးလွန်တဲ့ကိစ္စရပ်တွေပေါ့နော်လူသားချင်းတဲ့ကိစ္စရပ်တွေကတော့ကျွန်တော်တို့ဒီတိုင်းပြည်မှာတော့ဒီဒီလေးတစ်ချိန်ကြီးကျွန်တော်တို့ပြည်သူပြည်သားတွေခံစားနေရတယ်ရှိရပြ
ဇူလ15ရက်နေ့ကနေဇူလိုင်လ3ရက်နေ့အထိကျင်းပခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီအစည်းအဝေးမှာပါကစ္စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးကပြည်ထောင်စုလွှတ်တော်ကအတည်ပြုခဲ့တဲ့မျိုးဆောင်ဥပဒေ4ရက်နဲ့အခြားဖိနှိပ်မှုတွေကြောင့်လို့ဆိုပြီးပင်လယ်ပြင်မှာထွက်ပြေးနေတဲ့လေစီပြေဒုက္ခသည်တွေအရေးကိုထောက်ပြပြီးဆုံးဖြတ်ချက်အစိုးရကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးမောင်ဝေကလည်းဒီမူကြမ်းအစိုးမှာမဟုတ်မမှန်တဲ့စွပ်စွဲချက်တွေပါဝင်နေတယ်လို့ဇူလိုင်လ3ရက်နေ့ကအစည်းအဝေးတွင်မှာပဲတုံ့ပြန်ခဲ့ပါသေးတယ်ရှင်။